ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးကိုပါကစ္စတန်အစိုးရကမောင်းထုတ်လိုက်ပါတယ်။အငင်းပွားကက်ရှမီးယားဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးရိုးရင်းပြတ်ပြားလာနေခြင်း။တန်တမာဆက်ဆံရေး၊ကုန်သွယ်မှုဆက်ဆံရေးတွေကိုအဆင့်လျှော့ချခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲအိန္ဒိယသံမကြီးကိုပါကစ္စတန်ကအခုလိုမောင်းထုတ်လိုက်တာပါ။အိန္ဒိယနိုင်ငံဆိုင်ရာပါကစ္စတန်သံမအဖြစ်ရွေးချယ်ထားသူကိုလည်းဆီလွှတ်တော့မှာမဟုတ်ဘူးလို့အိန္ဒိယအစိုးရကိုအကြောင်းကြားထားပြီးဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရဲ့ယုံကကြေညာပါတယ်။အစိုးရပိုင်းကြေညာချက်မှာတော့အိန္ဒိယအစိုးရတဖက်သက်နဲ့တရားမဝင်လုပ်ရတွေကြောင့်အိန္ဒိယနဲ့ဗန်ဒမန်ရေးကုံသွဲရေးအဆင့်ချဖို့ပါကစ္စတန်နိုင်ငံအရဖက်စစ်ဖက်ထိတ်တန်းခေါင်းဆောင်တွေပါဝင်တဲ့အမျိုးသားလူမျိုးရေးကောင်စီအရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။အိန္ဒိယနဲ့ထားစီရဲ့နှစ်နိုင်ငံအစည်းအဝေးတွေကိုပြန်လည်သုံးသပ်ပြီးကက်ရှမီးယားကိစ္စကိုလူမျိုးရေးကောင်စီပါဝင်ကုလသမဂ္ဂအထိတင်ပြမှာဖြစ်တယ်လို့လည်းပါကစ္စတန်ကဆိုပါတယ်။ဂျမူးနဲ့ကက်ရှမီးယားနယ်ရို1949ဖွဲ့စည်းပုံအရခွင့်ပြုထားတဲ့နိုင်ငံရေးစီရေးဆက်သွယ်ရေးအမှတ်ပကိုပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကကြာသပတေးနေ့ကပယ်ဖျက်လိုက်တာပါအမေရိကန်နိုင်ငံသားရေးပြောခွင့်ရကတော့ကက်ရှမီးယားပြည်နာကိုအနိကဆုံးကြည့်နေတယ်လို့တနင်္လာနေ့မှာပြောကြားထားပါတယ်